ဘာသာရေးဂိုင်းကွဲပฏิပက္ခသဘောပိုးဆောင်လာနေတဲ့ဆီးရီးယားနိုင်ငံရဲ့နှစ်နှစ်နီးပါးကြာပฏิပက္ခအတွင်းသေဆုံးခဲ့ရတဲ့အယက်သူအယက်သားအရေအတွက်ထောင်ချီရှိခဲ့ပြီလို့ကုလသမဂ္ဂကအလေးထားပြောကြားလိုက်ပါတယ်။ဒီတိုက်ပွဲတွေကြောင့်ဆီးရီးယားပြည်သူတွေဟာတိုင်းတာလို့မရနိုင်လောက်တဲ့ဆုံးရှုံးမှုနဲ့ဒုက္ခတွေကိုခံစားနေကြရပြီးပြီးခဲ့တဲ့စက်တင်ဘာလကစလို့စာနာမှုအခြေအနေပိုမိုယိုယွင်းလာတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းသူတွေကအသိထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လူခွေရချိုးဖောက်မှုတွေလည်းအတော်မတတ်နိုင်ဖြစ်နေပြီးဒမတ်စကတ်နဲ့အလက်ပိုတို့လိုအဓိကမျိုးကြီးတွေမှာအကြမ်းဖက်မှုတွေယဉ်ကျေးမှုအမွေနှစ်ရဝန်းတွေကိုတိုက်ခိုက်မှုတွေပိုများလာတယ်လို့လည်းဆိုပါတယ်အစိုးရတပ်ဖွဲ့တွေနဲ့သမရဘရှောက်အာဆက်ကိုဖြုတ်ချလိုတဲ့သဘုံတွေအကြတိုက်ပွဲတွေဟာဘာသာရေးဂိုင်းကနတိုက်ပွဲအတွင်ပေါ်လွင်လာတယ်လို့လည်းစုံစမ်းရေးသမားတွေကဆိုကြပါတယ်အဓိကအားဖြင့်ဆွန်နီလူအများစုကသဘုံတွေကိုထောက်ခံအားပေးပြီးလူနည်းစုအလာဝိတီကမစ္စတာအဆက်အစိုးရကိုထောက်ခံနေကြတာဖြစ်ပါတယ်ခင်ဗျာ